တရရှိမြခင်ဗျာကိုလံဘီယာတဘုံတွေလက်ထဲမှာရှိနေသေးတဲ့တခြားတစားကန်တွေပြန်ပြီးတော့လွတ်မြောက်လာရေးကြိုးပမ်းမှုအစ်စ်တွေကိုလှုပ်ဆောင်ဖို့အင်္ဂလိပ်ဗြိတိန်ခုတ်ကသူလွတ်မြောက်လာပြီးတော့တရက်ကြာမှာတိုက်တွန်းပြောဆိုလိုက်ပါတယ်သူဟာဗိုလ်တပ်ခုနှစ်ကလွတ်မြောက်လာခဲ့သူ15ဦးထဲမှာတဦးအပါဝင်ပါဒီကြောင့် VOA သတင်းတောက် Brian Wagner သတင်းပေးပို့ထားတာကိုကျွန်တော်ဆက်ပြီးတော့ရှင်းပြပါမယ်ခင်ဗျာတမရလောင်းဖြစ်ဝင်ရွေးခဲ့တဲ့အင်္ဂလိပ်ဗြိတိန်ခုတ်ဟာကိုလံဘီယာတဘုံတွေရဲ့ဖမ်းဆီးတာကို6နှစ်ကျော်ခံခဲ့ရပြီးအခုသူ့ရဲ့မိသားစုဝင်တွေနဲ့ပျော်ပျော်ပါပါပြန်ဆုံတွေ့နေရပါပြီ။ဒါပေမဲ့လည်း FARC လို့ခေါ်တဲ့ကိုလံဘီယာတော်တွင်းတပုံလက်နက်ကင်စခန်းတွေမှာအဖမ်းခံထားရတဲ့တစားကန်တွေဒါဇင်နဲ့ချီပြီးတော့ကြံနေသေးတယ်လို့အင်္ဂလိပ်ဗြိတိန်ခုတ်ကပြောပါတယ်။အခုဆိုလို့ရှိရင် FARC လက်ဝဲတပုံတွေဟာအင်အားချိနေတဲ့အခြေအနေမှာရှိနေပြီးကိုလံဘီယာအစိုးရအနေနဲ့44နှစ်ကျော်ကြာပြည်ပခန့်ဖြစ်နေတဲ့တပုံတွေကိုအဆုံးသတ်ဖို့ညှိနှိုင်းဆောင်ရွက်မှုတွေလုပ်တင်တယ်လို့လည်းဗြိတိန်ခုတ်ကပြောပါတယ်။
con la influencia que ellos tienen sobre los comandantes de las FARC a que dejen el camino al terrorismo
ဂျာဂါနေဝင်ပြီးဖြန်းပြင်းဆက်ဆက်ပေးကြမဲ့သူတွေကတပုံကောင်းဆောင်တွေကိုသူတို့ရဲ့အားကောင်းတဲ့ဆွဲဆောင်မှုတွေကိုအသုံးချပြီးအကြမ်းဖက်လုပ်ရက်တွေကိုအဆုံးသတ်ဖို့ငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးလမ်းကြောင်းကိုတက်ကြဖို့ပြောဆိုသင့်ပါတယ
်အင်္ဂလိပ်ဗြိတိန်ခုတ်ဟာကိုလံဘီယာနဲ့ပြင်သစ်နှစ်နိုင်ငံသားခံယူထားတဲ့သူပါအခုလိုတစားကန်နေလွတ်မြောက်ဖို့အတွက်တဘုံတွေကိုဖိအားပေးပြီးတော့ဆောင်ရွက်ခဲ့တဲ့ပြင်သစ်အစိုးရကိုကျေးဇူးတင်ကြောင်းလဲသူကပြောပါတယ်။ကမ္ဘာတဝန်းကပြည်ပခန့်တွေမှာတစားကန်တွေဖြစ်ဖမ်းဆီးခံရတဲ့သူတွေပြန်လွတ်မြောက်လာရေးအတွက်ကိုလံဘီယာပြင်သစ်နဲ့တခြားနိုင်ငံတွေပူးပေါင်းပြီးတော့နိုင်ငံစုံအဖွဲ့တစ်ခုဖွဲ့စည်းတယ်လို့လဲဗြိတိန်ခုတ်ကပြောပါတယ်။ဗိုလ်တပ်ခုနှစ်နှောင်းပိုင်းကတော့ကိုလံဘီယာသမ္မတအယ်လ်ဗာရိုဦရီဘီကတဘုံတွေလက်ထက်ကနေတစားကန်တွေအလုံးမကြခင်မှာပြန်ပြီးတော့လွတ်မြောက်လာဖို့သူမျှော်လင့်နေတယ်လို့ဆိုပါတယ်။အင်္ဂလိပ်ဗြိတိန်ခုတ်အပါအဝင်တစားကန်15ယောက်လုံးကျုံစိတ်ချရပြီးတော့သူတို့ပြန်လွတ်လာရေးကြိုးပမ်းခဲ့ကြတဲ့ကိုလံဘီယာတပ်ဖွဲ့ဝင်တွေနဲ့ထောက်လှမ်းရေးအဖွဲ့တွေကိုဂုဏ်ပြုချီးမွန်ပြောဆိုခဲ့ပါတယ
်။ Un operativo respetable desde todos los puntos de vista.
ဒီစစ်စင်ရေးဟာတကယ့်ကိုဂုဏ်ယူစရာပါပဲ။တပ်ဖွဲ့ဝင်တွေအတွက်တကယ့်ကိုထူးချွန်တဲ့အောင်မြင်မှုတစ်ခုပါပဲ။လူခွင့်ရေးအတွက်လည်းလေးစားဂုဏ်ယူလောက်ပါတယ်လို့ပြောသွားခဲ့တာပါ။စစ်စင်ရေးမှာကိုလံဘီယာရဲနဲ့စစ်သား17ယောက်၊အမေရိကန်ကာကွယ်ရေးကွန်ထရိုက်တာ3ယောက်တို့ကိုကယ်တင်နိုင်ခဲ့ပါတယ်။အမေရိကန်၃ယောက်ဟာ2003ခုနှစ်တုန်းကမွေးစေဝါတိုက်ဖျက်ရေးအတွက်ထောက်လန်းစုံစမ်းမှုတွေလုပ်နေတုန်းရဟတ်ရင်ပြတ်ကျပြီးတော့တဘုံတွေဖမ်းဆီးတာကိုခံခဲ့ရတဲ့သူတွေပါအခုသူတို့အားလုံးလဲမိသားစုတွေစီကိုပြန်ရောက်နေကြပါပြီတစားကန်တွေကိုအောင်အောင်မြင်မြင်ကယ်ထုတ်နိုင်ခဲ့တဲ့အတွက်ကိုလံဘီယာအစိုးရရဲ့ဆောင်ရွက်မှုတွေကိုအမေရိကန်သမ္မတဘုရှ်ကလည်းချီးကျူးလိုက်ပါတယ
် I congratulated the president I asked him to congratulate his military and those who had planned it
ကိုလံဘီယာသမ္မတကိုကျွန်တော်ဂုဏ်ယူချီးကျူးပါတယ်ဒီစီမံကိန်းကိုချခဲ့တဲ့သူ့ရဲ့တပ်ဖွဲ့တွေကိုလည်းချီးကျူးဂုဏ်ယူကြောင်းပြောလိုက်ပါတယ်။ဒေသခြားခြားစီစဉ်ချပြီးတော့ဆောင်ရွက်နိုင်ခဲ့လို့အခုလွတ်မြောက်လာခဲ့ကြပြီးသူတို့ရဲ့မိသားစုဝင်တွေနဲ့အတူရှိနေတဲ့အဖြစ်ဟာတိတ်ပြီးတော့ပျော်ရွှင်စရာဖြစ်ရတဲ့ခုပါပဲလို့လည်းကိုလံဘီယာသမ္မတကိုပြောခဲ့ပါတယ်လို့သမ္မတဘုရှ်ကပြောတာပါ။ကိုလံဘီယာမှာရှိတဲ့အမေရိကန်သံမတ်ဝီလျံဘရောင်းဖီးလ်ကလည်းအခုပြန်လွတ်မြောက်လာတဲ့အမေရိကန်၃ယောက်ကိုကယ်ထုတ်လာပြီးတော့မကြခင်မှာပဲသူတွစ်ဆုံခဲ့ပါတယ်။သူတို့၃ယောက်ထဲက၂ယောက်ဟာအရေးပြားနဲ့ပတ်သက်တဲ့ယောဂဝေဒနာတွေခံစားနေရတယ်လို့လဲဆိုပါတယ်ခင်ဗျာ